ริกันပြည်တော်စုမှာတည်တံချမှတ်ခံရသူတွေထက်ကဒုတိယသူဦးကိုဒီကနေ့တည်တံစီမို့စီစဉ်ထားတဲ့အပေါ်ဝါရှင်တန်ပြည်နယ်ပြည်တော်စုတရားသူကြီးသူဦးကတမ်းမြင့်မိန်ထုတ်လိုက်ပါတယ်။အမေရိကန်ပြည်တော်စုမှာတည်တံစီရင်နာကိုပိတ်ပင်ထားတာ18နှစ်ကြာပြီးနောက်မှာပြန်ပြီးကျင့်သုံးလာတဲ့အချိန်တွင်တပတ်အတွင်းဒုတိယမြောက်ကိုမျက်ဖို့စီစဉ်ထားတာမှာတရားသူကြီးရဲ့တမ်းမြင့်မိန်ထွက်လာတာပါ။တေတံချက်ခံထားရတဲ့အသက်68နှစ်အရွယ်အာယာပါကီဟာသူ့ပြစ်မှုကြောင့်ချက်ခံရမယ့်ပြစ်ဒဏ်ကိုနားမလည်သလိုစိတ်ကျန်းမာရေးပြဿနာရှိခဲ့ပေါ်ရာကြောင့်တေတံကွပ်မျက်မှုနဲ့မထိုက်တန်မှုလို့သူရှင်နေတွေကပြောပါတယ်။ Dementia မဉဏ်ချုပ်ရည်နဲ့ယောဂါကြောင့်အာယာပါကီရဲ့စိတ်ကျန်းမာရေးပိုဆိုးလာတယ်လို့လည်းပြောပါတယ်။ပါကီကိုတေတံစီရင်ဖို့မသင့်ဘူးဆိုတာသူရှင်နေတွေကအခိုင်အမာတင်ပြခဲ့တာကြောင့်မျက်တမှုရှိတဲ့ကြားနာမှုတရားရဖို့အခွင့်အရေးရှိပါတယ်လို့တရားသူကြီးတန်ညာချုပ်တန်ရဲ့အမိန့်စာမှာဖော်ပြထားပါတယ်။အဲ့ဒီလိုကြာနာနိုင်အောင်တည်တံကွန်မြင့်မဲ့အစည်းအဝေးကိုဆိုင်ထားဖို့ခုလိုအမိန့်ထုတ်ပြန်လိုက်တာပါ1998ခုနှစ်ကမစ်ဇူရီပြည်နယ်မှာဆဲကျော်သက်တူကိုတပ်ဖြတ်ပြီးအပိုင်းပိုင်းဖြတ်ခဲ့တဲ့ပြည်မှုနဲ့ပါကီကိုတည်တံအမိန့်ချမှတ်ထားတာပါအသက်80အရွယ်အမျိုးသမီးတူကိုတပ်ဖြတ်တဲ့အမှုမှာအပြစ်ရှိကြောင်းလဲသူကဝန်ခံထွက်ဆိုထားပါတယ်